အနာသိစကောက်စီကအသက်သွင်းလိုက်တဲ့ပြည်သူစစ်မှုတန်းဥပဒေကိုစန့်ကျင်ကြောင်းနယ်သာလန်ရောက်မြန်မာပြည်ပွားတိုင်းရင်းသားတွေကပေါင်းစုပြီးအမ်စတန်မြို့တော်မှာစနေနေ့ကကန့်ကွက်ခဲ့ကြပါတယ်စစ်ကောင်းဆောင်တွေကိုကာကွယ်ပေးဖို့လှုပ်ဆောင်တဲ့ဥပဒေဖြစ်လို့ကန့်ကွက်ရကြောင်းဒီပွဲကိုတက်ရောက်သူတဦးဖြစ်တဲ့အမ်စတန်ကမက်ရစ်ချယ်ကအခုလိုပြောပါတယ်
စစ်အာဏာရှင်တွေကသူတို့ရဲ့အသက်အိုးအိမ်စီးစိမ်တွေကိုကာကွယ်ဖို့လူသားတိုင်းလုပ်ဖို့အတွက်ခွင့်ထားတဲ့ဒီစစ်မှုမထမ်းမနေရဥပဒေကိုကျွန်တော်တို့ကစန့်ကျင်ရတဲ့အပွဲကိုလုပ်တာဖြစ်ပါတယ်ရှင်။ပြီးရင်ခါကျတော့ဒီ crimes against
မြန်မာပြည်ကလူမဆန်တဲ့လုပ်ရက်တွေကိုကဘာတိအောင်အဝေးရောက်မြန်မာတွေကတက်နိုင်သမျှဆက်လက်လှုပ်ဆောင်သွားမယ်လို့လည်းတက်ရောက်လာသူတွေကပြောပါတယ်မြို့တော်ရဲ့ရှေးဟောင်းသမိုင်းဝင်မြို့လေကောင်ကအထင်ကြီး Dam Square ရင်မြန်မာကျင်းပတဲ့အခမ်းအနားကိုလူ150ကျော်ပူးပေါင်းပါဝင်ခဲ့ပြီးအိန္ဒိယနိုင်ငံ Belgium ကမြန်မာနယ်ပွားတွေလည်းပါဝင်ခဲ့တယ်လို့ဥရောပတက္ကသိုလ်အသီးသီးမှပညာသင်ရောက်နေတဲ့ចောင်းသားလူငယ်တွေလည်းပါဝင်ခဲ့ကြပါတယ်2010ခုနှစ်တုန်းကပြဋ္ဌာန်းခဲ့တဲ့ပြည်သူ့စစ်မှုထမ်းဥပဒေကို February 10ရက်ကစတင်ပြီးအာဏာတည်ကြောင်းစစ်ကောင်စီကအမိန့်ထုတ်ပြန်ထားတာပါစစ်ကောင်စီပြောခွင့်ရတော့ဒီဥပဒေဟာနိုင်ငံသားတိုင်းနိုင်ငံတော်ကာကွယ်ရေးတာဝန်ထမ်းဆောင်ဖို့အတွက်ဖြစ်တယ်လို့ပြောဆိုထားပါတယ်ဒါပေမဲ့နိုင်ငံတကာကစောင့်ကြည့်လေ့လာနေတဲ့ကျွမ်းကျင်သူတွေကတော့လူငယ်လူရွယ်တွေကိုစစ်တပ်တဲ့အတင်းကျပ်သွင်းဖို့ကြိုးပမ်းချက်ကလူအခွင့်အရေးချိုးဖောက်မှုတွေဖြစ်လာနိုင်ပြီးအရက်သားတွေကိုရှေ့တန်းမှာအထမစေခိုင်းတာလူသားအကာအကွယ်ဖြစ်အသုံးချတာတွေလှုပ်ဆောင်လာနိုင်တာကိုထောက်ပြနေကြတာလည်းဖြစ်ပါတယ်များ